တောင်မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေကြား2018ခုနှစ်တွင်တတိယကြိမ်ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ18ရက်အင်္ဂါနေ့ကျရင်ပျုံယမ်းမြို့တော်မှာကျင်းပဖို့ရှိပါတယ်။ပြီးခဲ့တဲ့ဧပြီလနှောင်းပိုင်းမှာကိုရီးယားနိုင်ငံကြားနှစ်ပေါင်းများစွာတွင်ပထမဆုံးထိပ်သီးအစည်းအဝေးကိုနိုင်ငံနေဆက်စစ်မဲ့ဆိုမှရှိတဲ့ပန်မွန်ဂျုံကျေးရွာမှာကျင်းပပြီးမေလမှာအရေးပေါ်ထိပ်သီးအစည်းအဝေးတစ်ခုထပ်လုပ်ပါတယ်။အဲဒီနောက်ဇွန်လမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့စင်ကာပူမှာထိပ်သီးအစည်းအဝေးလုပ်ပြီးတဲ့နောက်အခုတခါတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပျုံယမ်းမှာထိပ်သီးအစည်းအဝေးပါပါ။စင်ကာပူထိပ်သီးအစည်းအဝေးပြီးတဲ့နောက်ကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကင်းရှင်းရေးဆိုင်ရာတည်တာထင်ရှားတဲ့တိုးတက်မှုတွေရမလာပဲအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေကလည်းရပ်ဆိုင်နေကြပါဒီအခြေအနေတွေကိုပြောင်းလဲပြီးတိုးတက်မှုရလာအောင်ရှေ့ဆက်လှုပ်ဆောင်ဖို့အတွက်သမရမွန်ကျေးင်းအနေနဲ့အပြင်းအထန်ရင်ဆိုင်လှုပ်ဆောင်ရဖို့ရှိပါတယ်သမရမွန်ကျေးင်းရဲ့ပြုံရန်ခီးစဉ်ဟာတောင်ကိုရီးယားကောင်းဆောင်တို့အနေနဲ့10နှစ်ကျော်အတွင်းပထမဆုံးမြောက်ကိုရီးယားခီးစဉ်ဖြစ်ပါလိမ့်မယ်အခုထိပ်သီးအစည်းအဝေးမှာထိတ်ဆုံးကပါဝင်မဲ့အကြောင်းအရာကတော့1953ကိုရီးယားစစ်ပွဲပြီးဆုံးကြောင်းတရားဝင်ကြေညာချက်တစ်ခုထုတ်ပြန်ရေးကိစ္စဖြစ်ပါတယ်။ဒီကြေညာချက်ကိုဒီနှစ်ကုန်ပိုင်းမှာထုတ်ပြန်ဖို့ကိုရီးယားနိုင်ငံစလုံးကပြောဆိုထားကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကတော့ဒီလိုကြေညာချက်မျိုးမထုတ်ခင်မှာကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကင်းရှင်းရေးဆိုင်ရာခိုင်မာတဲ့နောက်ထပ်လှုပ်ဆောင်ချက်တွေအရင်ဆုံးဖြစ်လာဖို့လိုလားနေတာပါ။ကိုရီးယားစစ်ပွဲပြီးဆုံးကြောင်းတရားဝင်ကြေညာချက်ထုတ်ပြန်လိုက်မယ်ဆိုရင်တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုယူသိမ်းရေးအမေရိကန်အတွက်ဖိအားပိုဖြစ်လာနိုင်တယ်လို့လေ့လာသူတို့ကသုံးသပ်ကြပါတယ်။